ဧရီ1044ခရဲကနော်ထာမင်းဆုံးတီထားခဲ့တဲ့စူတောင်းပြည့်စူတောင်းရဖះနဲ့ဆက်ဆက်ပတ်သက်ပြီးဖြစ်ပေါ်ခဲ့တဲ့မင်းညီနောင်ဇလန်းဟာမန္တလေးမြို့အနီးတောင်ပြုံးအရက်မှာသာမကတပြည်လုံးပြန့်နှံ့ထင်ရှားခဲ့ရာယနေ့ထက်အောင်ပါပဲတောင်ပြုံးပွဲတော်ကိုနှစ်ပေါင်းရှေးကြာစွာကျင်းပခဲ့တဲ့တက်တန်းတစ်လျှောက်အတွေ့အခေါ်အယူဆနဲ့ပတ်သက်တဲ့အတိုက်အခိုက်အသုံးအသတ်ဝေဖန်မှုတွေလည်းအများကြီးကြုံခဲ့ရပေမဲ့ဒီပွဲတော်နဲ့ဒီယူဆကမြမမြေပေါ်ကပြောက်မသွားပဲပိုလို့သာထင်ရှားခိုင်ခန့်နေတာကလည်းစိတ်ဝင်စားစရာပါမြန်မာနိုင်ငံအနေနဲ့ဗြေဒတိတစ်ပိုင်းကိုလိုနီတစ်ပိုင်းအခြေအနေမှာဗြေဒတိကိုနှွယ်ပြီးတောင်ပြုံးလိုရိုးရာယဉ်ကျေးမှုနဲ့ပွဲတော်အခင်းအကျင်းကတကယ်ကိုစီဝေးကိုက်ဖြစ်နေပါသေးတယ်တောင်ပြုံးမှာဘရင်တွေမိဖုရားတွေမူကြီးမွေးမတ်ရစစ်သည်နာပဏိတွေလူပြိုတော်တွေအပြိုတော်တွေမင်းကန်းမင်းနာတွေအဆောင်အယောင်တွေထွက်စီဝင်းစီတွေညီလာခံတွေချိုးရီတော်တုံးနာတွေစတဲ့ဗရေတရစ်ခေပုံစံအတိုင်းခန်းခန်းနာနာကျင်းပလေတော့ဘရင်မျော်တဲ့ကိုလိုနီခေမြန်မာနိုင်ငံသူမြန်မာနိုင်ငံသားတိုင်းသဲချီကြိုက်ဖြစ်ခဲ့ရတာပါပဲလွတ်လပ်ရေးရပြီးတဲ့နောက်တစ်ဖက်ကအမိခိုးကင်းပြီးအမျိုးသားနိုင်ငံရေးစီးပွားရေးလွတ်လပ်လိုမှုရည်ရွယ်ချက်နဲ့သဘောထားချင်းရှင်ပြိုင်ကြပြီးလက်နက်စွဲကင်တိုက်ခိုက်နေကြချိန်အာဏာရပါတီနဲ့ဝန်ကြီးချုပ်အပါအဝင်ခေါင်းဆောင်ကြီးတွေကဆိုင်းသံဘုံသံတညာညာနဲ့ဗလိနက်စားကြွေးကြကနာပေးကြတိုင်းတဲကြဆူတောင်းကြကျင်းစာတိုက်ကြပတာကြတော့တောင်ပြုံးဟာလုံခြုံရေးအစီအမံနေပါတဲ့နေစုံနေပြားမှာရှိခဲ့ပေမဲ့အတိုင်တကူထက်ခဲ့ပါတယ်ဒါပေမဲ့ဘုံလုံးတက်လက်ငပြန်တက်လက်စိုးစိုးလိုပါပဲလက်နက်ကင်အဖွဲ့စည်းလက်အောက်ဒရင်ကကြောက်ရောက်တဲ့အချိန်ခါမျိုးလဲတောင်ပြုံးမှာကြုံရပါသေးတယ်ဒီအချိန်မှာတော့နတ်ဒိုးသံစိတ်နေတာပေါ့တနစ်ကများမင်းကြီးမင်းလေးပုံတော်တွေလက်နက်ကင်အဖွဲ့ကပြန်မေးဆွဲသွားလို့ပွဲတော်မကျင်းပရတဲ့နှစ်လဲရှိခဲ့ဘူးတဲ့ဒါပေမဲ့စီစီကားကအုံအုံကြွတ်ကြွတ်ကျင်းပတဲ့အချိန်ကာလကတော့အများကြီးပေါ့လေတကယ်တော့တောင်ပြုံးပွဲတော်ဆိုတာယုံကြည်ကိုးကွယ်မှုနဲ့အတူရိုးရာယဉ်ကျေးမှုကလည်းစားတူပါဝင်နေတော့ဒီအချက်နှစ်ချက်စလုံးကိုမြန်မာတွေကဥလိုက်သေးလိုက်နှစ်သက်ခဲ့ကြပါတယ်ထေရဝါဒဗုဒ္ဓသာသနာထွန်းကားတဲ့နိုင်ငံမှာမီယိုဖလာအစွဲလန်းဆိုတာကလည်းဝိယပါဗီဇလို့ဖြစ်နေလေတော့ဘယ်လိုပဲပြောကြဟောကြရေးကြသားကြပါစေဆွေစဉ်မျိုးဆက်အမွေကိုတော့ဆွတ်လွတ်နိုင်ဖို့ခရင်လှပါတယ်ဟောင်ကောင်ပြန်စင်ကာပူပြန်ဘန်ကောက်ပြန်မြန်မာမကမြန်မာမှုထမိန်နဲ့သဘင်ကိုလုံးဝဆွန့်လွတ်မေးပျောက်ခြင်းမေးပျောက်မယ်သူ့ဘယူတီပါလာဆိုင်ဖွင့်ပွဲဆိုင်ပုတ်တင်ကြော့ပွဲကိုတော့မမေ့လျော့ထိုးတာပါပဲအင်္ဂလန်ပြန်အမေရိကန်ပြန်အိုင်ဒီပညာရှင်မြန်မာကိုကိုကလည်းမြန်မာစာမြန်မာစကားတနစ်နေလို့တလုံးရေးပြစ်ပြောပြစ်ခြင်းမှပြောပြစ်မယ်သူ့အိုင်ဒီကုမ္ပဏီရုံးငန်းဖွင့်ရမယ့်ရက်ကိုတော့ဗေဒင်သွားမေးသေးတာပါပဲလူကြီးသူမတွေတကူးတကအချိန်ပေးလာရောက်ပြီးဖဲချိုးဖြတ်ဘူပေါင်းလှုပ်ဖွင့်လှစ်ပေးမယ့်အချိန်မိုးလွတ်အောင်ရုံးငန်းနဲ့ဖျောင်းနိုင်တွေထွန်းပြီးထီးဇောက်ထိုးဖွင့်ထားသေးတာပါပဲအဲပြောလဲစားနဲ့ပြောပါဦးမယ်စေကျော်တဲ့ hip hop အဖွဲ့တွေရဲ့ stage show မှာလည်းစောင်းပေါက်ကြီးတွေပေါ့အုံမွေငပြောပွဲတွေထိုးထားကြပါသေးတယ်။ဂျန်နယ်ဆောင်မှာဖတ်လိုက်ရပါတယ်ရန်ကုန်ကနာမည်ကြီးကနားစီတူကပြောတာတဲ့။နတ်ကိုကိုးကွယ်ပူဇော်တာမဟုတ်ပါဘူး။ကိုးကွယ်ပူဇော်ဖို့ကယတနာသုံးပါရှိပါတယ်။နတ်ကိုရိုးရာအနေနဲ့ယုံကြည်ပတ်သတာပါတဲ့။ gain ထားပါတော့မြန်မာတွေရိုးရာအစွဲလန်းဖြစ်ခဲ့တဲ့နတ်အပါဝင်ဘေးရင်ရရာကိန်းကန်းတွေကိစ္စမှာလဲဘေးနေရာမှာလွတ်ထားလို့မှမရပဲကိုဘယ်လိုပဲလက်တွေ့မပါတဲ့ရုပ်ဝတ္ထုမဟုတ်လို့ဆိုသေးကမူတစ်ချိန်ကတိုင်းပြည်မှာသံမောင်းများစွာသောတိုင်းသူပြည်သားများဆန္ဒနဲ့ထတ်တူထက်မြအရေးကြီးလိုအပ်နေတဲ့ငြိမ်းချမ်းရေးကိစ္စမှာဘေးရင်ရရာတွေပါဝင်ပတ်သက်ခဲ့တာဖတ်မှတ်ရဘူးပါတယ်။1950ခုဆိုတာပြည်တွင်းစစ်မီးကြီးအရှိန်ကောင်းနေစေကာလပါ။အဓိကထိတ်တဲ့ရင်ဆိုင်နေရတဲ့အာဏာရပါတီနဲ့ကွန်မြူနစ်တွေပါပဲ။အနာရပါတီကခေါင်းဆောင်တွေကွန်မြူနစ်ပါတီကခေါင်းဆောင်တွေဆိုတာကလည်းနိုင်ငံလွတ်လပ်ရေးအတွက်အသက်ကိုစရေပြီးထောင်ကိုအင်ညာအမှတ်နဲ့လက်တွဲဆောင်ရွက်လာကြသူရဲဘော်ရဲဘက်တွေပါဒီတော့စိတ်မချမ်းမြေပွဲစစ်တလင်းခင်းနေကြတာဟာအဲမတွေ့မကြုံမသိမကြမပေါင်းမသိဘူးတွေရဲ့ညှိမရတဲ့ပရိပခတ်တွေလိုတိုင်းသူပြည်သားတွေအားလုံးကမယူဆကြပါဘူးရဲဘော်ရဲဘက်ချင်းလုံဖော်ကိုင်းမဲ့ချင်းပန်းတိုင်းအတူတူသွားနီးသွားဟန်ကွဲပြားကြလို့သာယာယီအဆင်မပြေမှုပဲလို့အားလုံးကသဘောပေါက်ကြပါတယ်။ဒါကြောင့်တစ်ချိန်ချင်းသဘောထားချင်းညီမျှအမြင်မှားတာတွေတင်ပေါင်းချေပြီးစိတ်ရင်းစေတနာကောင်းမှန်စွာနဲ့လက်တွဲကြလိမ့်မယ်လို့တတိုင်းပြည်လုံးကမျှော်လင့်ကြပါတယ်။လက်တွဲလဲလက်တွဲဈေးချင်းညတယ်။ပြီးတော့လဲမြန်မာလူမျိုးပြည်ပြည်ဘေးရင်ရရာကိန်းခန်းအလိုရ1950ခုဇွန်လ28ရက်ကောဇာတက်ကရစ်1312ခုပထမဝါဆိုလာဇန်း14ရက်ဗုဒ္ဓဟူးနေ့မှာမန္တလေးမြို့ကထုတ်ဝေတဲ့မြမလန်းစဉ်သတင်းစာကအခုလိုရေးသားခဲ့ပါတယ် ကွန်မြူနစ်ပါတီနှင့်ရွေးကောက်ပွဲဒုတိယဝါဆိုလဆန်း14ရက်နေ့ကကွန်မြူနစ်ခေါင်းဆောင်ကြီးများအမြင်မှန်ရကြ၍ရွေးကောက်ပွဲတွင်ဝင်အရွေးခံကြပွဲရှိခြင်းဆိုတဲ့ခေါင်းစဉ်အောက်မှာသခင်တန်းထွန်းသခင်တင်ထွန်းနဲ့သခင်ဖေတင့်တို့ရဲ့ဇာတာကွင်တွေကိုဖော်ပြထားပြီးဇာတာကွင်တွေအလိုအရတွက်ချက်လိုက်တဲ့အခါအကျန်းနီးမှအမှုနီးသို့ပြောင်းလဲကဒီမိုကရေစီစီးဝိုင်းအတွင်းသို့ပြောင်းဝင်လျက်လာမည့်ရွေးကောက်ပွဲတွင်ဝင်ရောက်အရွေးခံပွဲရာရှိပေသည်ဟော့ဂင်းထုတ်ထားပါတယ်ဒီဟော့ဂင်းထုတ်ခဲ့တာအခုဆိုရင်နှစ်ပေါင်း60ကျော်ပါပြီဟော့ဂင်းမှန်းခြင်းမှားခြင်းကိစ္စကလည်းဖြစ်ပျက်ခဲ့ပြီးပြီမို့အထူးပြောစရာမလိုတော့ပါဘူးတကယ်တော့ရုပ်ဝါဒီကွန်မတီခေါင်းဆောင်ကြီး3ဦးနဲ့အာနာယအစိုးရအဖွဲ့အစည်းအဆင်ပြေကြပြီးတိုင်းပြည်ကြီးငြိမ်းချမ်းစေခြင်းသာပြည်သူပြည်သားတိုင်းရဲ့ဆန္ဒအစစ်အမှန်မှုဗေဒင်ကိန်းခန်းဆိုတဲ့မြက်တပင်ကိုဆွဲမိဆွဲရဆွဲတဲ့သဘောပါပဲ။ gain အခုလာမဲ့2015ခုနှစ်ရွေးကောက်ပွဲမှာမြန်မာပြည်သူလူထုတရက်လုံးကလူလာနှစ်သက်တဲ့သူတမရဖြစ်ရေးအတွဲနောက်ဆွဲမဲ့သူတွေနဲ့ရှေ့တိုးမဲ့သူတွေတင့်မြတ်ငြိမ်းချမ်းကြပြီးတလုံးတစည်းဒီရှေ့ကိုခက်မြန်မြန်ရွှေ့နိုင်ဖို့တောင်ပြုံးပွဲတော်ကအရှင်နှပါးစီဆူတောင်းကြပါအောင်ဆိုအားလုံးကြားမှာကြပါစေကျွန်တော်ဆုငှက်ပါ